ရုပ်ပုံ14ဒါဝိဒ်နဲ့တာမန်ထွားကြိုင်းတဲ့ဂေါလိယက်အကြောင်းထိုချိန်တွင်ဣသရေလလူမျိုးများသည်ဖိလိတိလူမျိုးများနဲ့စစ်ပွဲဖြစ်နေတဲ့အချိန်ဖြစ်တယ်ဖိလိတိလူတို့အထက်မှာတာမန်ထွားကြိုင်းတဲ့ဂေါလိယက်ဆိုတဲ့လူတူရှိခဲ့တယ်သူဟာဣသရေလလူတို့အားမင်းတို့အထက်မှာလူတစ်ယောက်ကိုရွေးပါသူဒီငါ့ကိုတတ်နိုင်မယ်ဆိုရင်ငါတို့တမျိုးလုံးတင်တို့ရဲ့ကျွန်ခံမယ်ဒါမှမဟုတ်သူ့ကိုငါတတ်နိုင်မယ်ဆိုရင်တင်တို့ဟာငါတို့ရဲ့ကျွန်ခံရမယ်လို့စိန်ခေါ်ခဲ့တယ်ဣသရေလယောက်ျားများဂေါလိယက်ကိုမြင်တဲ့အခါကြောက်ရွံ့ကြတယ်သူ့ကိုရင်ဆိုင်ရေးမဲ့သူတယောက်မှမရှိခဲ့ပေထို့အခါလူငယ်လေးဒါဝိဒ်ကထာဝရဖခင်ကိုမသိတော့ဒီဖိလိတိဟာဘယ်သူလဲအသက်ရှင်တော့ဖခင်ရဲ့စစ်တပ်ကိုသူမစော်ကားသင့်ဘူးလို့ပြောလိုက်ပါတယ်ဒါဝိဒ်ရေဂေါလိယက်ကိုမကြောက်ပါဘုရားသခင်ရဲ့အကူအညီအားဖြင့်ဂေါလိယက်အားတတ်နိုင်မယ်လို့သူယုံကြည်ခဲ့တယ်ဒါဝိဒ်ဒီသူ့ရဲ့လောက်လွဲကိုယူပြီးကြောက်ခဲနဲ့ဂေါလိယက်ဘက်ကိုလွဲပစ်လိုက်တယ်ဂဲလုံးဒီဂေါလိယက်ဒီခေါင်းကိုတဲ့တဲ့ထိမှန်သွားတဲ့ဖြင့်ဂေါလိယက်ဒီမြေတို့လဲကျသွားခဲ့တယ်ထိုအခါဒါဝိဒ်ဒီဂေါလိယက်စီတို့ပြေးသွားပြီးဂေါလိယက်ရဲ့ခေါင်းကိုဂေါလိယက်ရဲ့ဓားနဲ့ဖျက်ပစ်လိုက်ပါတယ်ဒါအကြောင့်ဣသရေလလူတို့ဒီဖိလိတိလူတို့ကိုအနိုင်ယူသွားခဲ့ကြတယ်